လူအခွင့်ရေးကာကွယ်ရေးနဲ့မြင့်တင်ရေးအဖွဲ့ HRDP ပေါ်ဒီကနေ့နိုင်ငံတကာလူအခွင့်ရေးနဲ့ခန္ဓာကျင်းပဖို့နေရာပိတ်ပင်ခံရတာနဲ့ပတ်သက်ပြီးလူအခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေကြပါတယ်။ဒီအကြောင်းပြချက်တစုံတရာမပေးဘဲခရီးယံဖျားเจ้าမှာပွဲကျင်းပခွင့်ပိတ်ပင်လိုက်ပြီမဲ့လေ HRDP အဖွဲ့ကတော့ပွဲဖြစ်မြောက်အောင်ကျင်းပသွားမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ဒီနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့ကိုရန်ကုန်မြို့ကြီးမြနိုင်မြို့နယ်ကစိန့်မိုက်ကယ်အန်ဂျလီကန်ခရီးယံဖခင်ကျောင်းမှာကျင်းပဖို့လူအခွင့်အရေးကာကွယ်ရေးနဲ့မြင့်တင်ရေးအဖွဲ့ HRDP ကမြို့နယ်အုပ်ချုပ်ရေးမှူးစီကိုခွင့်ပြုမိန့်တောင်းခံခဲ့ပေမဲ့ပွဲရက်နေ့ကမှညှင်းပယ်ခံရတယ်လို့ HRDP အဖွဲ့အမှုဆောင်ဒါရိုက်တာဦးညီအေးကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကနေရာပြေးနိုင်တဲ့အဆောက်အအုံစိန့်မိုက်ကယ်ချာ့ချ်ကြည့်နေရစိတ်နဲ့ကြည့်ချက်ဝင်းထဲမှာကျွန်တော်တက်ဖို့ဝတ်တူပြီးသားပြီအဲ့ဒါကိုကျွန်တော်24ရက်7လပိုင်းကကျွန်တော်တို့ကိုအဲ့စတင်ပါတယ်ကျွန်တော်ကဒီဒီဇင်ဘာ10ရက်နေ့ရောက်ညနေ6နာရီခွဲမှာဒါကိုခွင့်မပြုဆိုတာကိုဒါအကြောင်းပြန်ပြောခွင့်မပြုနိုင်ဘူးပဲအဲ့တော့ကျွန်တော်ကတော့ဆက်လုပ်ဖို့စိတ်ကူးရှိတယ်ဆက်လုပ်မှာဖြစ်တယ်ဒါပေမဲ့ဖျားเจ้าကိုသွားပြီးတော့ဖျားပေးလိုက်တယ်ဖျားเจ้าကိုသွားပြီးဖျားပေးလိုက်တဲ့အခါကျတော့ပြားเจ้าอ่ะလက်မခံတော့
အာနာပိုင်နေဘက်ကအကြောင်းပြချက်တစုံတရာမပေးဘဲပွဲကျင်းပဖို့နေရာပိတ်ပင်လိုက်ပေမဲ့အရင်အစီအစဉ်နေ့အတိုင်းပဲ HRDP ရုံးချုပ်မှာနေရာပြောင်းရွှေ့ပြီးကျင်းပသွားမှာဖြစ်ပါတယ်နိုင်ငံတကာလူအခွင့်အရေးနေ့အထင်းအမှတ်ပွဲကျင်းပဖို့တောင်ပိတ်ပင်ခံရတာကြောင့်မြန်မာနိုင်ငံသားတွေအနေနဲ့လူအခွင့်အရေးကိုပို့ပြီးသိရှိနားလည်လာဖို့စူးစမ်းကြရမယ်လို့တီးခြားလွတ်လပ်တဲ့လူအခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မရှင်ကဒုတိယဥက္ကဋ္ဌဒေါက်တာစောမြင့်ကတုံ့သက်ပါတယ်
။ဒါတော့အမှန်တမ်းဝန်ရင်းစရာကောင်းတဲ့ကိစ္စတစ်ခုပါ။လူအခွင့်အရေးကိစ္စတစ်ခုကိုလုပ်တဲ့အားလုံးမှာအဲ့လူတွေကကြောက်နေရ၊ယွတ်နေရသိလို့ရှိရင်လူတယောက်ရဲ့လူအခွင့်အရေးကိုရရှိဖို့လို့ဆိုတဲ့ဟာအများကြီးဝေးနေသေးတယ်။
ဒီပွဲကျင်းပခွင့်ပိတ်ပင်ခံရတာနဲ့ဆက်ဆက်ပြီးလက်ရှိမြန်မာနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့လူအခွင့်အရေးအခြေအနေတွေကိုညီမြချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုတုံ့သက်လိုက်ပါတယ်
။တိုးတက်လာတဲ့ဟာကကျွန်တော်တို့ခုဆိုလို့ရှိရင်ဖြစ်တော်တွင်းမှာဒီကိစ္စနဲ့ပတ်သက်ပြီးလူခွင့်ဆိုတာပြောနိုင်သောနေရာလမ်းကြောင်းတွေပေါ်လာတာမျိုးရှိလာတယ်။အချိန်နဲ့မှာပဲကျွန်တော်နိုင်ငံတကာစာချုပ်တွေလက်မှတ်ထိုးထားတဲ့အရာတွေတိုးတက်လာတယ်။ဒါပေမဲ့တကယ်တမ်းပြန်ကြည့်မယ်ဆိုလို့ရှိရင်ဒါတွေကလွတ်တော်အတွင်းနဲ့နိုင်ငံတကာမှာပဲရှိပြီးတော့ပြည်တွင်းမှာဒါတွေကျင့်သုံးမယ်ဆိုရင်အခုချိန်ထိကျွန်တော်အခက်ခဲအဟန့်အတားတွေရှိနေတယ်ဆိုတာကိုဒီကနေ့တရားဝင်တောင်းဆိုထားတဲ့တောင်းဆိုချက်ကိုခွင့်ပြုချက်မပြုခြင်းကိုလည်းကပထမဆုံးသက်သေပြတာဖြစ်တယ်။အဲ့တော့လက်တွေ့မှာကျွန်တော်တို့ဥပဒေဆိုတဲ့ဟာကလူရင်းတစ်မျိုးမလူရင်းတစ်မျိုးလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်နေတယ်။အဲ့တော့နိုင်ငံတကာနဲ့လွတ်တော်အတွင်းမှာလူခွင့်အကြောင်းတွေပြောနိုင်ပေမဲ့နိုင်ငံတကာမှာတိုးတက်လာလို့ပြပေမဲ့တကယ်အောက်ခြေစင်းနေလေခွင့်ပြုကျွန်တော်တို့ပွင့်လင်းမြင်သာမှုကြီးလူခွေနဲ့ပတ်သက်တဲ့လေးစားမှုတွေကအားနည်းနေလို့မဲ့ဆိုတာကိုထိထိရှားရှားပေါ်ပြနေပါတယ်
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ကတော့အလုံယုံဆွေးနွေးပွဲကျင်းပနေတဲ့မြောင်းမြမြို့မှာပဲနိုင်ငံတကာလူအခွင့်အရေးအနေနဲ့ဆက်ဆက်တဲ့ဆွေးနွေးမှုတွေလုပ်ဖြစ်တယ်လို့ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကအခုလိုပြောပါတယ
်အဲဒီနေ့ကျွန်တော်တို့ကရှိရနေမှာဟိုလူအခွင့်အရေးနေ့ကျွန်တော်တို့ကျင်းပပြီးသွားပြီဒီနေ့မှာတော့ကျွန်တော်တို့ကဟိုမန္တလေးမှာကော်မရှင်လူကြီးတယောက်သူတက်တာရှိတယ်။နောက်ကျွန်တော်တို့ကတော့ဒီမြောင်းမြမှာဒီ grassroots human rights workshop ပေါ့နော်။အဲ human rights workshop လုပ်ရင်းနဲ့ကျွန်တော်တို့ဒီ69နှစ်မြောက်ပြည်ဆိုင်လူခွင့်ရေးနေ့ကိုကျွန်တော်တို့ဒီမှာကျင်းပတဲ့သဘောမဟုတ်တော့လဲသိတင်တာလေးတွေကျွန်တော်တို့အဲတက်ရောက်တဲ့ participant အနေနဲ့နောက်နေမီအုပ်ချုပ်ရေးဒါအုပ်ချုပ်ရေးမှုတွေပေါ့လေဒါတွေကျွန်တော်တို့ရှင်းလင်းဆွေးနွေးတယ်။ဟုတ်ကဲ့နောက်ရန်ကုန်ကျွန်တော်တို့ဌာနချုပ်မှာတော့ကျွန်တော်တို့ဥက္ကဋ္ဌကြီးနဲ့တချို့ကော်မရှင်ချို့တွေကရန်ကုန်မှာကျင်းပတဲ့လူခွင့်ရေးဒီအစီအစဉ်ခန်းသားတွေကိုသူတို့တက်ရောက်ဖို့ရှိပါတယ
်ဒီဇင်ဘာလ10ရက်နိုင်ငံတကာလူအခွင့်ရေးနေ့အထင်အမှတ်အခမ်းအနားတွေကိုလူအခွင့်ရေးပညာပေးသူများကွန်ရက်ကနေဦးဆောင်ပြီးမြန်မာနိုင်ငံအနှံ့အပြားမှာကျင်းပခဲ့တာဖြစ်ပါတယ်ဒီနှစ်2015ရဲ့စောင်းပုဒ်ကတော့ Our Rights Our Freedoms Always အခွင့်အရေးနဲ့လွတ်လပ်မှုဟာထာဝရအတွက်ပါလို့သတ်မှတ်ထားတာပါနိုင်ငံတကာလူအခွင့်အရေးကြီးညာစာတမ်းကိုကုလသမဂ္ဂကအတည်ပြုပြထန်ခဲ့တဲ့နေ့ကိုလူအခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့ပြီးအခုဆိုရင်တော့နှစ်ပေါင်း69နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ရှင်